ူမျိုးရေးတရားမျှတမှုကိုတောင်းဆိုနေတဲ့ Black Lives Matter BLM လှုပ်ရှားမှုကိုငြိမ်းချမ်းရေးနိုဘယ်ဆုကျင်းပဖို့အဆိုပြုထားတယ်လို့နော်ဝေးပါလီမန်အမတ်တဦးကပြောပါရယ်2013ခုနှစ်မှာစတင်ခဲ့တဲ့ Black Lives Matter လူမျိုးရေးရဲ့အသက်လည်းအရေးကြီးပါတယ်ဆိုတဲ့လှုပ်ရှားမှုကပြည်ခဲ့တဲ့နှစ်မီလာက American လူမျိုးအမျိုးသား George Floyd လူပြည်ရဲလက်ထဲအသက်ဆုံးရှုံးရပြီးတဲ့နောက်မှာပိုပြီးအရှိန်မြင့်တက်လာခဲ့တာဖြစ်ပါတယ်သက်ရှူလို့မရဘူးလို့ online တဲ့ကြားကလူပြူရဲ့အရာရှိကလူမဲအမျိုးသား flight ရဲ့ go အပေါ်10မိနစ်ကြာဒူးထောက်ဖမ်းဆီးထားပြီးတဲ့နောက် flight တည်ဆုံသွားခဲ့ရတာဖြစ်ပါတယ်။အဲ့ဒီဖြစ်ရက American နိုင်ငံတော် Black Lives Matter လို့ခေါ်တဲ့ဆန္ဒပြပွဲတွေကိုအရှိန်မြင့်တက်သွားစေတယ်လို့ကမ္ဘာအနှံ့လဲပြန့်နှံ့သွားတာဖြစ်ပါတယ်။ BLM လှုပ်ရှားမှုကလူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာကြောင်းဘီလန်လှုပ်ရှားမှုကိုနိုဘယ်ငြိမ်းချမ်းရေးဆုအတွက်အဆိုပြုထားသူနော်ဝေးဆိုရှယ်လစ်အမတ်ပီတာအိုက်ဒီက AFP ကိုပြောပါရယ်ဒီလှုပ်ရှားမှုကနိုင်ငံပေါင်းစုံကိုပြန်သွားခဲ့တယ်လို့လူမျိုးရေးမမျှမတဖြစ်မှုကိုတိုက်ဖျက်ရေးလူတွေသတိပြုမိလောက်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်လာတယ်လို့လည်းသူကပြောပါရယ်နိုဘယ်ဆုစကူရရှိသူတွေကိုအောက်တိုဘာလကစတင်ပြီးကြေညာမှာဖြစ်ပါရယ်မနေ့ကနိုဘယ်ငြိမ်းချမ်းရေးဆုကိုကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကစကူရရှိခဲ့ပါရယ်ခင်ဗျ